တစ်ခုခုရသူတွေရဲ့ဘဝနောက်ကြောင်းကိုပြန်ကြည့်ရင်ကံဉဏ်ဝိရိယသုံးခုကိုအမြဲတွေ့ရမှာပါတခါတလေမှစိတ်ကူးရင်ပုံပြင်လို့ထင်ရတဲ့တကယ့်အဖြစ်အပျက်တချို့ကိုလည်းတွေ့ရတတ်ပါတယ်မြန်မာနိုင်ငံကနေဩစတြေးလျနိုင်ငံကတက္ကသိုလ်မှဖွင့်ရခဲ့ပြီး2020 Miss World Australia National အလှမယ်ပြိုင်ပွဲမှာနောက်ဆုံးဆင့်ကိုရောက်နေတဲ့မပန်းဆန္ဒမြင့်အကြောင်းကိုဒီတစ်ပတ်တင်ပြပေးရစီ။
ဒီမှာမှာပဲကြီးလာတာမင်္ဂလာတောင်ညွတ်မှာနေခဲ့တယ်။ 10 August မှာပဲ graduate လုပ်ခဲ့တယ်။ဆယ်တန်းဖြည့်ပြီးတော့ MCE ကိုလည်းဝင်ပြတယ်ဒါပေမဲ့နိုင်ငံခြားသွားမယ်ဆိုပြီးတော့ IELTS နဲ့ SAT တွေဖြည့်ခဲ့ပြီးတော့ Australia လာခဲ့တာပါ။ပထမတော့ TAFE မှာ Diploma in Business ကိုတက်ခဲ့တယ်။အဲ့ဒီမှာ Credit Grade ရပြီးတော့ UTS ကိုဝင်ခဲ့တာပဲ။ UTS မှာ Accounting ကိုနည်းနည်းချလာမှာပြီးသွားပါတယ်။အဲ့ဒီချိန်တော့အဲ့လောက်ဒုက္ခတော့မကြုံပြီးပါဘူး။ဒါပေမဲ့အဖေရုတ်တရက်ဆုံးသွားပါတယ်။အတဲရောဂါနဲ့ပတ်သက်ပြီးတော့သူဆုံးသွားတာပေါ့။အဲ့ဒီချိန်မှာနည်းနည်းရုန်းကန်လိုက်ရပါတယ်။မိသားစုကိုကုညီမဲ့လူတွေလည်းအဲ့လောက်မရှိဘူးအလုပ်တွေပိုင်းနှစ်ခုသုံးခုလုပ်ခဲ့တယ်ရှေ့တိုးတက်အောင်မနေဘူးစ조사ခဲ့ရတော့ပေါ့လေ
မပန်းဆန္ဒမြင့်ဟာရိုဟင်ဂျာတူဖြစ်ပါတယ်ဩစတြေးလျနိုင်ငံကအလှမယ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာနဲ့ပတ်သက်ပြီးသူပြောပြတာက
မော်ဒယ်တွေလောကထဲရောက်လာတယ်ဆိုတော့လည်းတငံချင်းတွေနဲ့ပေါင်းပြီးတော့ရောက်လာတော့ပေါ့လေသူတို့စီကပဲတင်တာသူတို့နဲ့ဟန်ကလောက်တာများတော့သူတို့ကလည်းတစ်ခါကျ push လုပ်တယ်ဆိုတော့ကိုယ်နဲ့ပပ try လုပ်တယ်တငံချင်းကသူရုပ်ရှင်တစ်ခု refer လုပ်တာပေါ့လေအဲ့ဒီရုပ်ရှင်ကိုကြတော့ဒီ Australia Minami Actress Veronica Kohati ကိုတိုင် produce လုပ်တာပေါ့အဲ့မှာသူနဲ့ shooting set မှာတငံချင်းဖြစ်သွားတယ်သူကလည်း2019မှာ second runner up miss universe for australia ပေါ့သူကသူနဲ့ခင်သွားတော့သူက suggest ပေးတော့ဒီ miss world ကို registration နဲ့လောက်လိုက်တယ်တပုံတွေပါနည်းနည်းပါပါ photo shoot တွေပါရိုက်ပြီးတော့သူတို့ post လိုက်တယ်အဲ့ချိန်မှာသူတို့က interview လုပ်တယ်ပြီးတော့တစ်ခေါက်နှစ်ခေါက်သူတို့ audition ကိုတွားတယ်အဲ့ဒီချိန်မှာ selected ဖြစ်သွားတာပါ
ဒီအလှမယ်ကြိမ်ပွဲမှာသူဘယ်လိုအခက်အခဲတွေစင်ခုံမှုတွေကိုရင်ဆိုင်ခဲ့ရပါလဲ
ပထမတော့နည်းနည်းပါးပါး nervous လို့ဖြစ်သွားတယ်ဒါပေမဲ့တခုဩစတြေးလျမှာကောင်းတာတော့ Australian လူတွေလူမျိုးတွေက very friendly နော်ပြီးသူတို့ရဟိုတယောက်ကိုတယောက်ကိုကူညီပေးတယ်တကယ်လို့တမီးအာတခုခုနားမလည်လို့ရှင်တော့သူကူညီပေးတယ် passion တော်တော်များများတော့သူကတယောက်ကိုတယောက်ကူညီပေးတယ် support လုပ်ပေးတယ်အဲလိုဒုက္ခလို့ challenges လို့မပေးပါဘူး
ဩစတြေးလျနိုင်ငံကအလှမယ်ပြိုင်ပွဲမှာနောက်ဆုံးဆင့်ကိုရောက်လာခဲ့တဲ့သူ့ရဲ့အောင်မြင်မှုအပေါ်ခံစားချက်တွေကလည်း
အကုန်လုံးယူမိပါတယ်ဘောက်ဆိုပမာ background လည်းလာရတယ်နောက်ပြီးတော့ rohingya background လည်းလာရဆိုတော့အကုန်လုံးယူမိပါတယ်ဒီဖဲချက်မှာကျတော့ multicultural လူတွေရှိရတချို့ကအီရန်လာတယ် Nigeria လာတယ်သူတို့စီကသူတို့ culture လေးလည်းပိုတည်သွားပါတယ်ဘဝမှာဒီလောက် challenges တွေတွေ့ပြီးတော့နောက်ဆုံးဒီလိုမျိုး moment တစ်ခုဖြစ်တာဒါလည်းအကုန်ယူဖို့ကောင်းတဲ့တစ်ခုပေါ့လေ
မပန်းဆန္ဒမြင့်အနေနဲ့လက်ရှိဖြစ်ပွားနေတဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီး
ဒီလိုမျိုး crisis ဖြစ်လာလဲကျွန်မစိတ်လုံးမကောင်းပါဘူးဆိုတော့ကျွန်မဗမာပြည်မှာမွေးလာတာဗမာပြည်မှာပဲကြီးလာတာပေါ့လေဆိုတော့ဗမာလူမျိုးတွေကတအား humble ဖြစ်တဲ့လူတွေပါဒီလို crisis ဖြစ်တာလဲဒါ political issue ဖြစ်သွားပါပြီအပြစ်မရှိတဲ့လူတွေဒုက္ခရောက်နေရအပြစ်မရှိတဲ့လူတွေအိမ်မရှိဘဲနဲ့ဖြစ်သွားတာဒါလည်းနည်းနည်း unfair ဖြစ်တာပေါ့လေဒီ miss pageant ကိုလည်းတမီးတော့ advantage မလုပ်ချင်ပါဘူးတကယ်လို့ this pageant ရည်ဖြစ်စေမရည်ဖြစ်စေဆန္ဒတစ်ခုတော့ရှိခဲ့တယ်။ဒီဒုက္ခရောက်နေတဲ့ main ကလေးကိုကူညီချင်ပါတယ်။ဘာလို့ဆိုတော့တမီးလည်းတစ်ခါဒုက္ခရောက်ခဲ့ပါတယ်အဖေဆုံးပြီးတော့
။ဒီရဲ့တွေ့ကြုံတွေကနေမြန်မာမျိုးသမီးတွေကိုလည်းသူကအခုလိုပဲတိုက်တွန်းစကားပြောကြပါတယ်
။ဗမာပြည်မှာ education system နဲ့ကြည့်လို့ရှင်လို့ main ကလေးမှာအဲ့လောက် equal right မရပါဘူးယောက်ျားလေးတွေနဲ့ရှင်လို့ရှင်ပေါ့လေ။မမီတဲ့2020တန်းဖြေလို့ဆိုလို့ရှင်မင်္ဂလာတရား MC ဝင်ဖို့အတွက်အနည်းဆုံး498ရရတယ်။ယောက်ျားလေးတရား MC ဝင်ဖို့ဆိုလို့ရှိရင်490ပဲရရတယ်။ဆို28မှတော့ကွာနေပါပြီ။ဒီလိုမျိုး education system ကလည်းဘယ်နိုင်ငံမှမရှိပါဘူး။ဒါ ው လည်း Australia ရောက်မှပဲတည်တာပါ။ဆိုတော့အခုဒီ program ကိုတကယ်လို့ဗမာပြည်မင်္ဂလာနားထောင်နေရဆိုလို့ရှိရင်ပြောချင်တာကတော့စာကိုပဲများများဖတ်ပါ။ဒီပညာရေးတစ်ခုပဲကိုယ်ပွားကိုရှေ့ကိုပို့ပြီးအောင်မြင်အောင်လုပ်နိုင်တာပါ။
ဒါကတော့မြန်မာပြည်ကနေဩစတြေးလျမှာတက္ကသိုလ်ပွဲရရှိပြီး2020ခုနှစ် Miss World Australia National အလှမယ်ပြိုင်ပွဲမှာနောက်ဆုံးအဆင့်ကိုရောက်ရှိနေတဲ့မပန်းဆန္ဒမြင့်ပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။